ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆစ်ပဇာရွန်ဂျာဒုက္ခသည်စခန်းမှာနေထိုင်တဲ့အာဆာအကြမ်းဖက်ဖွဲ့ခေါင်းဆောင်ဟာဗက်စ်နူအမိုဟာမက်ကိုတောက်ကြနေမှာဖမ်းဆီးရမိတယ်လို့ဘင်္ဂလားဒေ့ရှ်ရဲတပ်ဖွဲ့ရဲ့အကြမ်းဖက်မှုတိုက်ဖျက်ရေးဆိုင်ရာ RAP တပ်ဖွဲ့တရားရေးနဲ့သတင်းဌာနအကြီးအကဲခန္ဒကာအယ်မိုနီကစနေနေ့မှာကြေညာလိုက်ပါတယ်အာဆာဖွဲ့ဟာပြန်မေးဆွဲတာလူသက်တာလို့ရာဇဝတ်မှုတွေလှုပ်ဆောင်နေကြောင်းနဲ့ဒီဖွဲ့ရဲ့အဖွဲ့ဝင်တွေကိုဖမ်းဆီးနိုင်မှုအတွက်ဆက်ပြီးစ조사နေတယ်လို့လည်း RAP တပ်ဖွဲ့ကပြောပါတယ်။ဒါ့အပြင်ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆစ်ပဇာဒေသမှာမြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းကနေလာရောက်တဲ့လက်နက်ကိုင်အဖွဲ့အများပြားလှုပ်ရှားနေကြတာဖြစ်ပြီးတချို့ကအဲ့ဒီမှာရှိတဲ့ရွန်ဂျာဒုက္ခသည်စခန်းတွေကိုထိန်းချုပ်နိုင်မှုအတွက်조사နေကြတယ်လို့လည်းပြောပါတယ်။HRW လူခွင့်စောင့်ကြည့်အဖွဲ့ကြီးရဲ့ဒီလာဆော့ပိုင်းထုတ်ပြန်တဲ့အစီရင်ခံစာမှာတော့ဘင်္ဂလားဒေ့ရှ်ရောက်ရိုဟင်ဂျာဒုက္ခသည်တွေဟာအဲ့ဒီဝင်းကျင်ကရာဇဝတ်ခိုင်းသားတွေကိုကြောက်ရွံ့ထိတ်လန့်နေကြတယ်လို့ပြောပါတယ်။ Caucasus ပြည်သားဒုက္ခသည်စခန်းမှာလက်နက်ကိုင်အဖွဲ့အနည်းဆုံး7ဖွဲ့ကြီးစိုးနေတာဖြစ်ပြီး HRW ကကောက်ယူတဲ့အစီရင်နေအရဒီနှစ်ထဲမှာတင်ရိုဟင်ဂျာအနည်းဆုံး48ဦးအသက်ဖြတ်ခံရတယ်လို့မနစ်က2022မှာအယောက်40အသက်ခံရတယ်လို့ပြောပါတယ်။ဒါပြန်ရွန်ဂျာဒုက္ခတဲ့20ဝန်းကျင်ကဖမ်းဆီးခံရပြီးနှင်းဆဲတာဒါမှမဟုတ်ချင်းချောက်တာပြန်မေးဆွဲတာတွေခံရတယ်လို့လည်းပြောပါတယ်။ဒီဒုက္ခတဲ့စခန်းတွေမှာအကျန်းဖက်မှုတွေတိုးလာတာနဲ့ပတ်သက်ပြီးတော့ဆိုရင်ကြောင်းဘင်္ဂလားဒေ့ရှ်ဆိုင်ရာကုလသမဂ္ဂအဖွဲ့အကြီးအကဲဂရန်လူရစ်ဆာဇူလိုင်16ရက်နေ့မှာဘင်္ဂလားဒေ့ရှ်ပြည်ထောင်ဝန်ကြီးကိုတွေ့ဆုံပြီးပြောကြားခဲ့တာဖြစ်ပါတယ်။ပြည်ထောင်ဝန်ကြီးအစတာဒက်စမန်ခန်းကလည်းအခုလိုအသက်ပြတ်ခံရမှုတွေအကျန်းဖက်မှုတွေနဲ့ပတ်သက်ပြီးအခြေအနေကိုထိန်းချုပ်နိုင်ဖို့ဖြည့်ရှင်းနိုင်ဖို့အတွက် Caucasus ပြည်သားမှာစစ်တပ်ချထားဖို့ဘင်္ဂလားဒေ့ရှ်အစိုးရကစဉ်းစားနေတယ်လို့လည်းပြောပါတယ်။အခုချိန်မှာဘင်္ဂလားဒေ့ရှ်ကဒုက္ခသည်စခန်းထဲမှာရိုဟင်ဂျာဒုက္ခသည်က1.2%ရှိနေပြီဖြစ်ပါတယ်။